TNL တအားမျိုးသားလူမျိုးရေးတက်မတော်ထိန်းချုပ်ထားတဲ့မိုးကုံမြို့မှာစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုကြောင့်အရက်သား9ဦးထက်မနည်းသေဆုံးပြီးတော့အများပြားဒဏ်ရာရခဲ့တဲ့ကြောင်းမျိုးကန်တွေက VOE ကိုပြောပါရယ်။ဒါဟာဆိုရင်ဒီနှစ်အတွင်းမိုးကုံမြို့မှာအရက်သားတွေထိခိုက်သေဆုံးခဲ့ရတဲ့ဒုတိယအချိန်လေကြောင်းတိုက်ခိုက်မှုလည်းဖြစ်ခဲ့တာပါ။ဒီအခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကသတင်းပေးပို့ထားတာကိုမဆုမွန်ကပြောပြမှာပါ။
စစ်ကောင်စီက TNL တအောင်းမျိုးသားလူမျိုးရေးတက်မတော်ထိန်းချုပ်ထားတဲ့မိုးကုံမျိုးကိုတနင်္လာနေ့မနက်ပိုင်းတနာရီမထိုးမီအချိန်တနင်္ဂနွေနေ့သကောက်ရံကျော်မှာလေကြောင်းကနေတိုက်ခိုက်ခဲ့တာဖြစ်ပါတယ်။အဲ့ဒီတိုက်ခိုက်မှုအတွင်းမှာတော့စစ်ကောင်စီဘက်ကလေကြောင်းကနေဘုံအလုံး30လောက်ကျဲချခဲ့ကြောင်းနဲ့အဲ့ဒီဘုံကျဲတိုက်ခိုက်မှုကြောင့်အနည်းဆုံးလူ5ဦးသေဆုံးခဲ့ရတယ်လို့မိုးကုံဒေသခံတဦးက VOE ကိုပြောပါရတယ်
။အဲ7နှစ်ခွဲဝင်းကျင်လောက်ပါအမှတ်ပိုင်းဝင်းထင်တောက်လက်ွက်ပါများနေကြဟုတ်အစိတ်30ဝင်းကျင်တော့ရှိမှတယ်ထိခိုက်တာတော့များတယ်ဗျတေးတာ5ယောက်တေးတာ5ယောက်လို့ကြားတယ်ဗျ30တော့
တခြားဒေသခံတွေကတော့ထိခိုက်ဒဏ်ရာရသူက20ကျော်ခန့်ရှိတယ်လို့ပြောပါတယ်ထိခိုက်ဒဏ်ရာရတာတွေနဲ့ပတ်သက်လို့ VOA အနေနဲ့တီးခြားအတည်ပြုချက်ရဖို့စ조사နေပါတယ်မိုးကုံမြို့ကိုတနင်္ဂနွေနေ့ညလေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်လို့ TNL ဘက်ကဒီကနေ့မနက်တနားီမှာတော့မိုးကုံမြို့နယ်ကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့ကြောင်းနဲ့အထူးခိုက်အခြေအနေကိုထပ်ပြီးတော့ဖော်ပြမယ်ဆိုပြီးတော့သတင်းထုတ်ပြန်ထားပါတယ်ဒီကိစ္စနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်တာမရှိပါဘူးမိုးကုံမြို့ကို TNL နဲ့ပူးပေါင်းတပ်တွေကပြီးခဲ့တဲ့နှစ်2024ခုနှစ်ဇူလိုင်လမှာသိမ်းယူနိုင်ခဲ့တာပါ2024ခုနှစ်နိုမာလ12ရက်နေ့မှာတော့မိုးကုံမြို့ကိုပထမဦးဆုံးအကြိမ်စစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်ခဲ့တာမှာတော့အနည်းဆုံးအရက်သား9ဦးသေဆုံးပြီးတော့13ဦးဒဏ်ရာရခဲ့ပါဗျ။2025ခုနှစ်ဇန်နဝါရီလ10ရက်နေ့ကလည်းမိုးကုံမြို့အရှေ့ပိုင်းကောက်ကွင်းဘက်ကိုစစ်ကောင်စီကလေကြောင်းကနေဘုံအလုံးရေ20ကျော်ကျဲချတိုက်ခိုက်ခဲ့ပါဗျ။အဲ့ဒီတိုက်ခိုက်မှုမှာတော့လူထိခိုက်သေဆုံးတာမရှိဘူးလို့ဒေသခံတွေကပြောပြပါဗျ။ဇန်နဝါရီလအတွင်းမှာစစ်ကောင်စီဘက်က TNL တို့ထိန်းချုပ်ထားတဲ့ကြောင်မဲ၊နောင်ချိုနဲ့မိုးကုတ်ကိုလေကြောင်းကနေ6ကြိမ်ဘုံကျဲတိုက်ခိုက်ခဲ့ပါဗျ။အဲ့ဒီတိုက်ခိုက်မှုတွေအတွင်းမှာတော့အရက်သား13ယောက်သေဆုံးပြီးတော့26ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ TNL ကသတင်းထုတ်ပြန်ထားပါဗျ။ရှမ်းလူခွေမန်နိုင်ဖွဲ့ဘက်ကတော့2025ခုနှစ်ဇန်နဝါရီလအတွင်းမှာကြောင်မဲနဲ့နောင်ချိုမှာလေကြောင်းတိုက်ခိုက်တာကြောင့်အရက်သား15ဦးသေဆုံးပြီးတော့32ဦးဒဏ်ရာရခဲ့တယ်လို့ပြောဆိုထားပါတယ်။ TNL က2024ခုနှစ်နိုဝင်ဘာလ25ရက်နေ့ကလေးကစစ်ကောင်စီနဲ့သူတို့ကြားမှာငြိမ်းချမ်းရေးဆွေးနွေးဖို့အသင့်ရှိနေပါတယ်ဆိုတာကိုထုတ်ပြန်ကြေညာခဲ့ပေမဲ့ဒီကနေ့အထိတော့ဆွေးနွေးဖြစ်တဲ့သတင်းတွေမတွေ့ရသေးပါဘူးရှင်။